ဥရောပခရီးနီးပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းမှုအပေါ်အကဲခတ်တွေရဲ့အမြင်ကိုပြောပြပေးပါမယ်။ကြားခေါ်ခရီးနီးပြည်နယ်ကနိုင်ငံရေးအင်အားစုတွေကခရီးနီးပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ဖွဲ့စည်းလိုက်တဲ့အပေါ်တိုင်းရင်းသားနိုင်ငံရေးအင်အားစုတွေကကြိုဆိုခဲ့သလိုဒါဟာနိုင်ငံရေးအရာခြေလှမ်းတစ်ဆင့်တိုးလာမှုအဖြစ်ရှုမြင်ကြပါတယ်။ဖြစ်ပေါ်လာမဲ့အကျိုးရလဒ်ကိုတော့စောင့်ကြည့်ဖို့လိုအပ်မှာဖြစ်ကြောင်းလည်းသုံးသပ်ကြပါရစေ။ဒီကြောင့်သတင်းပေးပို့ချက်ကိုအခြေခံပြီးကိုစံကျော်ပြောပြပေးပါရှင်
။ကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကိုတနင်္လာနေ့ကတရားဝင်ဖွဲ့စည်းကြောင်းကြေညာလိုက်တာပါ။အသစ်ဖွဲ့စည်းတဲ့ကရင်ပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဟာဂျာကာလာပြည်နယ်အစိုးရရဲ့အုပ်ချုပ်ရေးကိုဖော်ဆောင်ဖို့ဥပဒေပြုရေးအုပ်ချုပ်ရေးနဲ့တရားစီရင်ရေးကဏ္ဍတွေကိုအပြန်အလှန်ထိန်းချုပ်ပြီးပြည်내တည်ငြိမ်အေးချမ်းဖို့ပြည်내အတွင်းရှိအင်အားစုတွေနဲ့လက်တွဲကြကြပူးပေါင်းဆောင်ရွက်ဖို့ရည်ရထားကြောင်းထုတ်ပြန်ထားပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့အပေါ်ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဘိုးမူးကြီးခွန်ဥကကနိုင်ငံရေးအရာခြေတလန်းတက်လာတာဖြစ်တယ်လို့မြင်ကြောင်းပြောပါတယ
်။သူတို့ကအင်တာရင်းအစ်စ်ချစ်ပြန်ဆိုရဓာတ်ဖြတ်ဆိုရသဘောခက်ခင်နေကြပါဗျ။အဲ့ဒါကနိုင်ငံရေးအရာခြေလန်းတူရဟာပါ။အခုကတော့စီရင်ရမဟုတ်ဘဲနဲ့နိုင်ငံရေးအရာဒီပလန်တိုးကြည့်တာပါဗျာအဲ့ဒီတော့မတူပ
ါလောလောဆယ်မှာတော့တာဝန်နဲ့လုတ်ပိုင်ခွင့်နေတိတိကျကျဖော်ပြထားတာမတွေ့ရသေးတာကြောင့်ဖြစ်ပေါ်လာမယ့်အကျိုးဆက်ပေါ်စောင့်ကြည့်ရမှာဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်နိုင်ငံကြီးအရာအရှင်းသေးတဲ့ခါကျတော့နိုင်ငံတော်ရဲ့အချုပ်အခြာအာဏာကိုစင်ပြောင်းသလားဒီလိုမဟုတ်အချုပ်အခြာအာဏာရဲ့စိတ်ပိုင်းတချို့ကိုခွဲယူသလားလို့လေအဲ့ဒီဘောတော့ရှိတယ်နောက်ပြီးတော့ဒီနိုင်ငံရဲ့အရှင်းသေးတာကလည်းဘာဒီမှာမရှိမဆက်ကောင်ဒီဆေးရနဲ့အင်ဂျီဆေးရတွေတော့အဆိုးရမရကမြန်ဆိုင်နေကြတာအဲ့ဒီအဆိုးရမရနဲ့ဆက်နေပတ်သက်မှုဘယ်လိုရှိလဲဆိုတာလည်းမရှိဘူးလို့ဘူးကြီးစားဖြစ်ပါလားအဆိုးရမရနဲ့တရရနဲ့အာချိတ်ကြလားဆိုတော့မရှိသေးတော့ခဏတော့ကြည့်ရအောင်ပါကြတို့ရဲ့ခွေးလေးပုံနဲ့တာဝန်နဲ့လောက်ပိုင်ခြင်းတွေကမပါဘူးတော့စိတ်ကောင်းမှုရဲ့သဘောကိုတော့ကျွန်တော်ကအနေနဲ့စောင့်ကြည့်ရမယ်အဲ့ဒါပါ
ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဟာပြည်တွင်းပြည်ပအင်အားစုတွေနဲ့ချိတ်ဆက်ဆောင်သွားမယ့်အပြင်ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီ NUCC ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG တို့နဲ့အတူလက်တွဲသွားမယ်လို့လည်းကြေညာထားပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကလက်ရှိကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဟာကချင်တိုင်းရင်းသားတွေရဲ့ကချင်ပြည်နယ်ဂျာကာလာနိုင်ငံရေးညှိနှိုင်းမှုအဖွဲ့ KPICT ရဲ့ဖွဲ့စည်းတာနဲ့တူညီမှုရှိကြောင်းသူ့အမည်ကိုပြောပါတယ
်။ KPIC ကတော့အရင်ကဖွဲ့စည်းထားတဲ့ KPIC လေ KPIC ကတော့အကုန်သဖြစ်နေတာ Twitter အနေနဲ့တူနေလို့ဖြစ်နေတာ KPIC KIO အနေနဲ့တော့ NUG နဲ့ဒါပေမဲ့စစ်တွေပြီးမှလုံအောင်နေဆောင်ရတာဖြစ်ဘူး။ဒါတော့အဲ့ဒီ KPIC ကနေတဲ့စင်ပေါ့နော်လောကတဟာတရားတော့ဒီကနေ့ပဲကုစားပြုပြီးမှဒီနိုင်ငံရဲ့ပတ်သက်တာဟာဒီဆောင်ရွက်တဲ့ရှိပါတယ
်။ကီနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းတာနဲ့ပတ်သက်ပြီးဗဟိုကော်မတီကတစုံတရာထုတ်ပြန်တာမရှိတာကြောင့် KIO ရဲ့သဘောထားကိုတော့ပြောဆိုတာမရှိပါဘူး။ကချင်ပြည်နယ်ဂျာကာလာနိုင်ငံရေးညှိနှိုင်းမှုအဖွဲ့ KPICT ကိုပြည်တွင်းပြည်ပရှိကချင်အဖွဲ့အစည်းတွေစုပေါင်းပြီး2022ခုနှစ်မတ်လမှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။ရခိုင်နိုင်ငံရေးသမားတူဖြစ်တဲ့ဦးဖေတန်းကလည်းသူ့အမြင်ကိုခုလိုပြောဆိုထားပါတယ်။
ကျောင်းစီကတဖြည်းဖြည်းမင်းမျိုးတွေမသိနိုင်တော့ဘူးဆိုရင်ကုဒေတာနဲ့ကိုအန်လီဂျာဖြာအစိုးရပုံစံမျိုးဆက်စားအလိဂျာရောမှာပေါ့အစိုးရညာနေရာပြစ်သွားတဲ့အချိန်ကမှဒီလိုဒီကံများအုပ်ချုပ်ရေးအဖွဲ့ကြီးဖြစ်လာတာအာကျွန်တော်တို့ကောင်းပါတယ်လို့မြင်တော့ဒါကိုဆိုလီယမ်တွေပေါ့သူစိတ်ကြီးပြီးပုံပြီးတော့များလာနိုင်တယ်ပေါ့ဂျာကာလာမှာဆိုတော့ဒါမျိုးကြီးလုပ်ကြတော့ကောင်းတယ်ဒါပေမဲ့အချိန်ချင်းမှာတော့အပြင်းကြီးရှိရှိနဲ့တစ်ဖက်ရဲ့ထီအောင်ကြိုးစားဖို့တော့ဒီမှာပေါ့နော
်အပေးယူရှိရှိနဲ့တဖွဲ့တည်းဖြစ်အောင်ကြိုးစားဖို့ဆိုတာကတော့ဖက်ဒရယ်စနစ်ကိုထူထောင်မယ်ဆိုရင်ပြည်နယ်အလိုက်တိုင်းအလိုက်ဖွဲ့စည်းတဲ့အုပ်ချုပ်ရေးအဖွဲ့တွေဟာဗဟိုမှာတဖွဲ့တည်းအဖြစ်ပြန်လည်စုစည်းနိုင်ဖို့ကိုဆိုလိုကြောင်းပြောပါတယ်။ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ဟာစစ်တပ်အာဏာသိမ်းယူပြီးနောက်ပထမအဦးဆုံးဖွဲ့စည်းခဲ့တဲ့ဒေသအုပ်ချုပ်ရေးအဖွဲ့စည်းတစ်ခုဖြစ်ပါတယ်။ကင်းနီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းကြောင်းကြေညာတဲ့သတင်းစာရှင်းလင်းပွဲမှာတော့အခြားချင်းပြည်နယ်ကင်းပြည်နယ်တို့မှလည်းဒီလိုဂျာကာလာအုပ်ချုပ်ရေးကောင်စီဖွဲ့စည်းပြီးပြင်ဆင်တာတွေရှိနေကြောင်းထည့်သွင်းပြောဆိုထားပါတယ်ခင်ဗျာ